သူတွေးသူမြင်စီစဉ်ကကြိုဆိုပါရခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Orange Coast College ကပါမခါဟောင်းဒေါက်တာကျော်ဝင်းဟာမြန်မာနိုင်ငံကတတိယသမ္မတဖြစ်သူမန်ဝင်းမောင်ပထမဦးဆုံးဝန်ကြီးချုပ်ဦးနုတို့လိုနိုင်ငံရေးခေါင်းဆောင်တွေနဲ့အကျွမ်းတဝင်ရှိခဲ့မှုတဲ့ရှစ်မီနောက်မီပုဂ္ဂိုလ်တူဖြစ်ပါတယ်။ဒီကနေ့မြန်မာဒီမိုကရေစီရေးမှာခေါင်းဆောင်ဖြစ်နေတဲ့ဒေါက်အောင်ဆန်းစုကြည်နဲ့လည်း1985ခုနှစ်လောက်ကတည်းကလန်ဒန်မြို့မှာပုဂ္ဂိုလ်ချင်းတင်းတနှိရှိခဲ့သူပါ။စေစိုးကအဆက်ဆက်လက်အောက်မှာမြန်မာနိုင်ငံကပြည်သူတွေကိုကိုယ်တိုင်သွားရောက်ကူညီခွင့်မရပေမဲ့ပြည်ပကနေတိုင်းပြည်တည်ဆောက်ရေးအတွက်တက်ဆွမ်းသရွေကူညီဆောင်ရွက်ပေးနေခဲ့သူတူလည်းဖြစ်ပါလေ။ CRDP ကမြန်မာပြည်ဒီမိုကရေစီပြန်လည်တည်ဆောက်ရေးအဖွဲ့ကိုစတင်တည်ထောင်ခဲ့ရမှာပါဝင်ခဲ့ပြီးလွန်ခဲ့တဲ့2000ပြည့်နှစ်ကစလို့မျိုးဆက်သစ်မြန်မာနိုင်ငံသားကျောင်းသူကျောင်းသားတွေအတွက်နှစ်စဉ်ပညာသင်စုတစ်ခုကိုဇနီးဖြစ်သူအင်ဒိုနီးရှားနိုင်ငံသူဂန်နာဇရီအေဝင်းနဲ့အတူအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ဘက်နဲတက္ကသိုလ်မှာပဒေသပင်တစ်ခုစိုက်ထူပေးခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းလက်ထက်ကစလို့မြန်မာနိုင်ငံရေးမှာသူ့ရဲ့ဖြတ်သန်းမှုအတွေ့အကြုံတချို့ကိုပါမောက္ခဒေါက်တာကျော်ဝင်းစပြောပြတာကဒီလိုပါ
။ဗိုလ်ချုပ်အောင်ဆန်းတွင်တွေ့လာတော့မြင်လိုက်ရတယ်။ဒါဆို1945လာစစ်ပြီးကစားပါလေ။ကျွန်တော်ငယ်ငယ်တုန်းကမဟာမဂန္ဒီနဲ့တွေ့ဦးတယ်။ရန်ကုန်မြို့တော်ခန်းမကြီးမှာအဲ့ဒီပုံကူတွေကိုကျွန်တော်ကြည့်တယ်လေ။သူတို့ကသူတို့ကိုဂျိုးကိုမကြည့်ဘူးကြ။တိုင်းသူပြည်သားရဲ့နောင်ဘယ်လိုဖြစ်မယ်ဆိုအဲ့ဒါတိုးတက်မှုပဲသူအဲ့ဒီသဘောနဲ့လုပ်တယ်။ဆင်ပါဆင်ကျွန်တော်သိတယ်ကျွန်တော်အဖေသက်တကယ်ချင်းကျွန်တော်မန္တလေးခဏခဏရောက်တယ်။83ရဲ့ပုံမြနဲ့လည်းကျွန်တော်ချင်းကျွန်တော်သွားမယ်ဆိုပုံမြလာလာကြိုးတယ်
။လွတ်လပ်ရေးရာဗီဇကာလာကတိုက်ပြည်တည်ဆောက်ရေးအတွက်စစ်ကူးအိမ်မက်တွေကိုစီနဲ့ဥကြုံဝင်းတို့မျိုးဆက်သစ်မြန်မာလူငယ်တွေဟာကမီပညာရက်တွေသင်ကြားဖို့အမေရိကန်နဲ့ဥရောပတိုင်းပြည်တွေကိုအသီးသီးထွက်ခွာလာခဲ့ကြတာပါဒါပေမဲ့တိုင်းပြည်ရဲ့ကံကြမ္မာဟာလွတ်လပ်ရေးရပြီး10နှစ်လောက်ကြာမှပဲဆရာနာရှင်အစိုးရလက်အောက်ကိုကြားရောက်သွားခဲ့ရတဲ့အတွက်ပညာရေးနဲ့တိုင်းပြည်တည်ဆောက်ဖို့ရည်မှန်းမျှော်လင့်ထားခဲ့တဲ့အိမ်မက်တွေပြက်ပြဲသွားခဲ့ရတာဒီကနေ့အထိပါပဲ
ဇန်နဝါရီလ၄ရက်နေ့48ခုနေ့တုန်းကလွတ်လပ်ရေးရတော့ကျွန်တော်သိအားဖြင့်ကြွားလာသေးလားသူတိုင်းပြည်ကြီးကသူလက်အောက်ကြောက်လာပြီသူလုံးရတွေအများရှိတယ်သူနိုင်ငံသားအပြင်ကစီးပူးပြီးလို့ရှိရင်သူပြန်လာပြီးတော့ကြိုးစားမယ်တိုင်းပြည်ကိုဆောင်းငန်းနေပြီးတော့အလင်းကိုရနိုင်ပါလေအကောင်လုံးမဲ့တတ်နိုင်တယ်များပါလေအဲ့ဒီရည်ရွယ်ချက်ကျွန်တော်ထွက်လာတာဒါပေမဲ့ပညာလဲစီးပူးပြီးတော့ပြန်လာပြန်မွားကြတဲ့အခါကျတော့ကျွန်တော်တို့ကောင်းကောင်းလည်းမခံနိုင်ကြဘူးအဲ့ဒါကျွန်တော်စိတ်ကောင်းပါကျွန်တော်ကပညာနဲ့စကြင်တယ်။ကျောင်းကျောင်းသားတွေမျက်စိကိုပြည့်စင်ကြတယ်။ကဘာကြီးကိုသိနေကြတယ်။ဒါဆိုကျွန်တော်တို့ကတစ်တာထဲမှနေတာမဟုတ်ဘူး
။အမေရိကန်နိုင်ငံမှာနှစ်30လောက်ကျောင်းဆရာအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလွန်ခဲ့တဲ့10နှစ်လောက်ကမြန်မာပြည်ကမွေးရမြေကိုတစ်ခေါက်ပြောင်းခဲ့ပါလေ။စေစိုးကအဆက်ဆက်လက်အောက်မှာတိုင်းပြည်ဘလောက်ထိချွတ်ချုံကြမွေးပြသွားခဲ့ရတယ်လဲဆိုတာကိုယ်တိုင်မျက်စိနဲ့တက်အပ်မြင်ခဲ့ရတဲ့အတွေ့အကြုံကိုပြောပြတာကဒီလိုပါ။
ဆေးဆိုရပုံမှာဘယ်လိုမြင်လဲဆိုတော့ဇက်ကိုပိတ်ထားလို့ပဲမျက်စိကိုပိတ်ထားလို့ပဲကျွန်တော်တို့ကောင်းလည်းမရှိတဲ့ဟာကိုအပြစ်ထုတ်လို့မရဘူးလုပ်ခွင့်မပေးဘူးကျွန်တော်တို့ဒီမှာအများကြီးရှိတယ်ပညာကျွန်တော်တို့တက်ဆက်ကျွန်တော်ဥပမာဂျာမနီမှာ food science သိတဲ့လူကြောက်ရှိတယ်ဘာမှပြေးသွားပြီးစကူးကြီးနေတယ်နိုင်ငံဟိုရောက်တော့သူတို့ကလည်းမခံဘူးတဲ့သူတို့တက်တယ်ဆိုအဲ့ဒီဥစ္စာကျွန်တော်တို့တိတ်နေတယ်ဥပမာဆရာဝန်ကြီးကြည့်ပါလားအများကြီးပဲထွက်လာရဲ့ချာကျွန်တော်တို့အင်္ဂလိပ်လက်ထက်တုန်းကကျောင်းတက်ကတူဟာအာရှရှေ့တောင်ပိုင်းမှာနံပါတ်1ကစင်ကာပူမှာ medical school ဆေးကျောင်းတော့မရှိဘူးကျွန်တော်တို့ရန်ကုန်တက်ကတူလာကြရတယ်တခြားနိုင်ငံတွေကကြည့်လို့ရှိရင်ရန်ကုန်တက်ကတူဆိုတာသိသိတယ်ဟိုလောကအခုရန်ကုန်တက်ကတူပါဖြစ်သွားလဲရရမရှိတော့ကျွန်တော်အနေနဲ့ကြည့်ရမယ်ဆိုရင်ကျွန်တော်ဘာကောက်ကိုပထမဦးဆုံးခေါက်ခွေရ52ခုလေးရောက်တော့ဘာကောက်လေစိတ်ကနေမြူတဲ့သွားဖို့လေမြေတွေကဖြစ်သွားတယ်ကျွန်တော်ရန်ကုန်အများကြီးတက်တာအများကြီးတက်တယ်အဲ့ဒီဥစ္စာကျွန်တော်စစ်အစိုးရလက်တက်ကအကုန်ကြသွားတယ်တက်တာဘယ်သူတွေတက်လဲဆိုတော့တို့အိတ်ထဲမှာပဲပိုက်ဆံထည့်ပြီးတော့တို့ကောင်းစားနေတာပဲရှစ်ဖို့လေစိုက်လူပြည်သားတက်လို့ထမင်းကတို့နေတဲ့တဲဆုပ်ကလေးနဲ့ပဲကျွန်တော်2000တခုနှစ်တုန်းနဲ့တုံးခုကျွန်တော်ငွေစာတီ3ဝမျိုးပြန်သွားတယ်ဟာ2060မှာအပြောင်းလဲပါရှိတယ်ကျွန်တော်ကြည့်တယ်ဓမီဆိုရလဲနှိတ်တိတ်ကလေးလမ်းနေရာလဲဂျိုက်နေနေဒါမျိုးဖြောက်ပေးလိုက်လို့ရှိရင်လူတွေနေရတာခြောင်ချီတက်တာတားလိမ့်မယ်တို့ရဲ့ဖက်တယ်လဲအဒီနာလို့ဘာလို့မြင်ရပို့နိုင်ရဲ့အဲ့ဒါဆိုရင်သူရဲ့နေထိုင်မှုအဖြစ်အတားမြင်လာလိမ့်မယ်သူကမမြင်တဲ့ပြင်ပူကြတော့
မြန်မာပြည်တော်ကပြည်သူတွေနားမျက်စိပွင့်သွားအောင်ဘလို့ကူညီဆောင်ရွက်ပေးကြတယ်လဲဆိုတာပါမခါဟောင်းဒေါက်တာကျော်ဝင်းပြောပြတဲ့သ ူရဲ့စိတ်ကူးတချို့ကတော့ဒီလိုပါခင်ဗျာ
ကျွန်တော်တို့ဒီမှာလူငယ်တွေဟာကျွန်တော်တို့ရဲ့ asset ပဲကျွန်တော်တို့ရဲ့တောင်ပေါ်ရှိတဲ့ပစ္စည်းလို့ခေါ်ခြင်းတစ်ခုပေါ့လေအဲ့ဒီလူငယ်တွေကိုအားပေးရမယ်ကျောင်းသွားနိုင်ရမယ်ကျောင်းမှာပညာရှိဖြစ်နိုင်ရမယ်ဥပမာဒေါ်စုကသူအရင်တော့ပေါ့လေ80ဆင့်မတိုင်ခင်ကသူအုံနောက်ဆင့်မှာပါဖြစ်ဆိုဗမာယူမှာသူစာကြည့်တိုက်တွေဖွင့်နေတယ်အဲ့တော့စိတ်ကောင်းလားစာကြည့်တိုက်ဆိုတာလူရဲ့မျက်စိဖွင့်သွားမယ်နားဖွင့်သွားမယ်ကျွန်တော်အနေနဲ့ကကျွန်တော်ကကြောင်းချရပဲတက်ကြလို့ဘာမှောက်ခါငြိမ်းစားပါလေကျွန်တော်အဲ့ဒါပညာဘက်ကကျွန်တော်အများကြီးလုပ်စေတယ်ကျွန်တော်ကအခွင့်ပေးမယ်ဆိုရင်ကျွန်တော်ဘာမှပြေလာပြီးတော့တစ်နှစ်ကိုနှစ်ခါသုံးခါနှစ်လသုံးလလာနေပြီးကျွန်တော်စာပြကျင်တယ်တက်တယ်များဟာလေ
အငြိမ်းစားမြန်မာဘာမှောက်ခါဒေါက်တာကျော်ဝင်းဟာလောလောဆယ်အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်ပြီးဇနီးဖြစ်သူနဲ့အတူထိုင်းမြန်မာနယ်စပ်ဒေသအင်ဒိုနီးရှားနိုင်ငံအနောက်ဆူမတရာကျွန်းကကျေးလက်ဒေသတွေကိုတွားရောက်ပြီးကလေးငယ်တွေကိုစေတနာဝန်နဲ့ပညာသင်ပေးတဲ့အလုပ်ကိုလှုပ်ဆောင်နေပါတယ်။တိုင်းပြည်တည်ဆောက်ရေးအတွက်ပညာတတ်တွေကိုနေရာပေးဖို့လိုအပ်နေပြီလို့လည်းဒေါက်တာကျော်ဝင်းကနှိုးဆော်လိုက်ပါတယ်
။ကျွန်တော်တောင်းပန်ရမယ်အစိုးရကကျွန်တော်တို့မကြောက်ပါနဲ့ကျွန်တော်တို့ဆိုတာကျွန်တော်တို့အငြင်းစားဖြစ်နေတဲ့လူတွေကိုကျွန်တော်တို့လာကူညီပါမယ်ကျွန်တော်ပိုက်ဆံနဲ့ကျွန်တော်တို့ငွေနဲ့ကျွန်တော်တို့ဈေးနဲ့ကျွန်တော်တို့ခါကျွန်တော်တို့ဝင်လာနိုင်ဖို့တကားဖွင့်ပေးပါအခုကျွန်တော်ကိုဗီဇာပေးမယ်ဆိုကျွန်တော် check in ဒီမှာပြောလာမယ်လာပြီးကြည့်မယ်အကြောင်းကရှာမှာတပတ်တည်းပြည့်ပြည့်နှစ်ပတ်ပြည့်ပြည့်ခလေးတွေကိုတကူတင်ပေးရမယ်ဆိုရင်တို့တို့အတွက်လည်းအကျိုးရှိမယ်ကျွန်တော်အတွက်လည်းအကျိုးရှိမယ်ဘာလို့လဲဆိုတော့ကျွန်တော်အတွက်ကရှိမယ်ဆိုရင်ဒီခလေးတွေရဲ့ပညာ lucky ကိုကျွန်တော်နည်းနည်းကူညီလိုက်တဲ့သဘောပေါ့ကျွန်တော်တို့ဗမာပြည်ကိုမမေ့ဘူးနော်ဗမာတိုင်းပြည်တိုင်းနာတွေအားလုံးကျွန်တော်ဒါတော့မှမမေ့ဘူးခင်ဗျားတို့ဟိုမှာဒုက္ခရောက်နေစစ်တော်ပြီစိတ်မပြေပါနဲ့ဒီနေ့နေ့ခင်ဗျားတို့တွေ့ပါလိမ့်မယ်နော်အဲ့ဒါကြောင့်မို့လို့အားမလျော့နဲ့ကြည်ပါလို့ကျွန်တော်တိုက်တွန်းနေတယ်ဟုတ်လ
ားအမေရိကန်ကငိမ့်စားမြန်မာပါမောက္ခဒေါက်တာကျော်ဝင်းရဲ့အတွေးအမြင်တွေကိုကောက်နှုတ်တင်ဆက်ခဲ့တာပါခင်မီအမေရိကန်ပညာရေးလူလာတဲ့မျိုးဆက်သစ်မြန်မာလူငယ်တွေအနေနဲ့ဒေါက်တာကျော်ဝင်းတို့ဇနီးမောင်နဲ့လူတန်းထားတဲ့ပညာသင်စုကိုရှောက်ထားခြင်းနဲ့ဆိုရင်ဖြင့်Backnet တက္ကသိုလ်ရဲ့အင်တာနက်လိပ်စာဖြစ်တဲ့ www.bucknell.edu ကိုဝင်ရောက်လေ့လာဆက်သွယ်နိုင်တယ်ဆိုတာအတိအပြတင်ပြရင်းအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုဒီမှာပြန်လာလိုက်ပါစေ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။